တမရတော်နှင့်ဖရမည်ရွေးကောက်ပွဲမဲဆွယ်စည်းဝေးအဖွဲ့ဥက္ကဋ္ဌဟောပေါ်မန်နဖို့တာအာမဂန်နဲ့နေချိန်တွင်တပ်တွေအဖြစ်ထွက်ဆိုမဲ့သူတွေကိုဆွတ်ဖက်ဩဇာလွှမ်းမိုးဖို့ကြိုးစားမှုတွေအပြည့်ရှိကြောင်းဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကဆုံးဖြတ်ပြီးတဲ့နောက်အာမဂန်ကိုပြင်လို့သိမ်းပြီးအချုပ်နဲ့ထောင်မှသွားနေဖို့ဖက်ဒရယ်တရားသူကြီးတူကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။အသက်69နှစ်အရွယ်မနက်ဖို့အပေါ်တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်မှုတရားစီရင်ရေးကိုနှောက်ယှက်ဖို့ကြံစည်မှုဆိုင်ရာစွဲချက်အသစ်နှစ်ခုအတွက်အပြည့်ရှိကြောင်းပြီးခဲ့တဲ့တဲ့ရင်ဘက်မှာဆုံးဖြတ်ထားတာပါ။စုံစမ်းစစ်ဆေးမှုမှာပူပေါင်းဆောင်ရွက်နေတဲ့ဘဲသူဘဝဆိုတာထုတ်မပြောတဲ့မျက်မြင်တက်တဲ့အူရဲ့ထွက်ဆိုချက်တွေကိုလွှမ်းမိုးဖို့မန်နဖို့ကမကြတဲ့ခင်လတွေအတွင်းစ조사လုံဆောင်မှုနဲ့ဆက်ဆက်ပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ထားတာပါ။သူဟာတမရထရမ်ရဲ့အနီးကပ်လူတွေကပထမဆုံးထောင်ထဲဝင်ရတဲ့သူဖြစ်ပါတယ်။နောက်ကြနေမနဲ့တရားရုံးမှာမန်နဖို့ကသူ့အပေါ်ဆွဲချက်အစ်စ်တွေအတွက်အပြစ်မရှိကြောင်းညင်းပါတယ်။ဒါပေမဲ့တပ်တွေတွေကိုဝင်ဆွတ်ဖက်ပြီးဩဇာလွှမ်းမှုကြိုးစားတယ်ဆိုတဲ့ဆွဲချက်ကိုဖက်ဒရယ်တရားသူကြီးအေမီဘာမန်ဂျက်ဆန်ကထောက်ပြပြီးတော့နောက်ယုံကြည်ဖြစ်တဲ့စက်တင်ဘာလအထိထောင်ထဲမှာချုပ်ထားဖို့အမိန့်ချလိုက်ပါတယ်။သူ့ရဲ့အာမခံကိုပြန်ရုံသိမ်းဖို့အတူစုံစမ်းစစ်ဆေးမှုရဘတ်မူလာကရှောက်ထားတဲ့အတိုင်းတရားသူကြီးကအတည်ပြုပေးလိုက်တာပါ။တောက်ကြနေ့လယ်ပိုင်းမှာသမ္မတထရမ်ကရော်နယ်ရီဂင်၊ဘော့ဘ်ဒိုးနဲ့တခြားထိပ်တန်းနိုင်ငံရေးသမားတွေနဲ့မဲဆွယ်စည်းဝေးအဖွဲ့တွေကိုဥဆောင်မှုတဲ့ပေါ်မန်နဖို့အတွက်အတော့ကိုပြင်းထန်တဲ့ပြစ်ဒဏ်ပါပဲ။မနဖို့ဟာလူစုကိုင်းကောင်းဆောင်ဆိုတာမသိခဲ့ပါလား။ကိုမီကလင်ကစ်ဟီလာရီနဲ့တခြားလူတွေတိစာရောဘဲလို့လဲတိတ်ကိုမမျှမတဖြစ်လွန်းပါတယ်လို့ထွတ်တာမှရေးပါတယ်။